ညချင်းနာတဝဲဟာခါလာရှိုအပါဝင်မြန်မာနိုင်ငံတော်ဟာအကျဉ်းထောင်တချို့မှာထိန်းသိမ်းထားတဲ့နိုင်ငံရဲ့အကျဉ်းသားရာနဲ့ချီဒီကနေ့ပြန်လွတ်လာပါတယ်သူတို့အများစုဟာစစ်အာဏာသိမ်းကန့်ကွက်ဆန္ဒပြပွဲတွေမှာပါဝင်ခဲ့သူတွေဖြစ်ပါတယ်အခုလွတ်မြောက်လာသူတွေထဲမှာဖေဖော်ဝါရီလတည့်ရက်စစ်အာဏာသိမ်းမှုနောက်ပိုင်းဖမ်းဆီးခံရသူတွေပါဝင်ပါတယ်ဒီကနေ့ပြန်လွတ်လိုက်တဲ့အကျဉ် ကျွန်တော်တို့ရဲ့ဒီကနေ့အင်းစိန်ထောင်ရှင်မှာမနေ့ကတည်းကသွားဆောင်ကြသူတွေလည်းရာနဲ့ချီရှိကြတာပါဒီချိန်မှာပဲတိုင်းရင်းသားဒေသတွေမှာတော့စစ်ကောင်စီတပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြောင့်ပြစ်ခတ်မှုတွေကြောင့်တိုက်ဆုံတန်ရရတာတွေရှိနေပါတယ်မတ်လကစပြီးတော့စစ်ရေးတင်းမာလာတဲ့ကချင်ပြည်နယ်မှာလည်းမြစ်ကြီးနားမြို့အနီးကနေဆက်တမိုင်စစ်ဆေးရေးကိတ်ကို ကျန်းအေကချင်တပ်ဖွဲ့ကဒီကနေ့မနေ့ဝင်ပစ်တာမှာရဲတပ်သားတယောက်နဲ့အနီးကပြည်သူတူဦးတေဆုံတယ်လို့ဒေသခံတွေကပြောပါတယ်ချင်းပြည်နယ်ဖက်မှာဆိုရင်လည်းဒေသခံပြည်သူ့ကာကွယ်ရေးတပ်နဲ့စစ်ကောင်စီတကြားအင်အားနဲ့ကပစ်ခတ်မှုတွေကြောင့်စစ်ကောင်စီဖက်ကအများအပြားထိခိုက်ဒဏ်ရာရခဲ့တယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖက်ကလေဦးကြာဆုံးခဲ့ကြောင်းချင်းလန် Defense Force ဖွဲ့ကပြောပါတယ်တိုင်းဒေသတွေမှာစစ်ပွဲတွေကြောင့်မတိမငြိမ်ဖြစ်နေတယ်လို့မျှော်ကြည်တွေမှာလည်းဘုံကွဲရာတွေဥပဒေမဲ့လှုပ်ချမ်းတပ်ပြတ်တာတွေကြောင့်အခြေအနေမတိမငြိမ်ဖြစ်နေတယ်လို့ပဲ စစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေကလည်းနိုင်ငံဒေသအတော်များများမှာနှိမ်မျိုးစုံနဲ့ပေါ်ပေါက်နေစေဖြစ်ပါတယ်။